ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာတပ်ဆိုင်ရာတာဝန်ရှိသူတွေဘက်ကဖြစ်စဉ်အမှန်ကိုအမြန်ဆုံးသတင်းထုတ်ပြန်မှုအားနည်းမှုတွေရှိခဲ့ပြီးလုံခြုံရေးတာဝန်ယူမှုညှော်နေခဲ့ရတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကထောက်ပြပြောဆိုလိုက်ပါတယ်ဒေတာကန်ရမိရပ်ဖရီနဲ့လူမှုရေးဘာသာရေးခေါင်းဆောင်တွေအနေနဲ့လဲဒေတာရင်းတည်ငြိမ်အေးချမ်းမှုရှိအောင်မတူကွဲပြားတဲ့အုပ်စုတွေကြားမှာချစ်ချင်မှုတွေရအောင်ဗက်လိုက်မှုကင်းကင်းနဲ့လှုပ်ဆောင်သင့်ပါတယ်လို့လည်းလူ့အခွင့်ရေးကော်မရှင်တာဝန်ရှိသူကအကြံပေးပြောဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
ဒေတာရင်းမမှန်သတင်းတွေလူလူကြားပြန်ကားသွားရခါနေဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေမှာနောင်အလားတူပဋိပက္ခတွေမဖြစ်ပွားရအောင်လို့တပ်ဆိုင်ရာပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေနဲ့အာဏာပိုင်တွေဘက်ကသတင်းမှန်ထုတ်ပြန်နိုင်ရေးနဲ့လုံခြုံရေးကိုအထူးသတိထားဆောင်ရွက်သင့်ပါတယ်လို့အမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့အတွင်းရေးမှူးဦးစစ်မြိုင်ကထောက်ပြပြောဆိုလိုက်ပါတယ
်။လူကြည်ရန်ကိစ္စရဲ့နောက်ဖြစ်ပြီးမှနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဖြစ်ခဲ့တဲ့ကိစ္စတွေပေါ့။အဲဒါတွေကိုကျွန်တော်တို့လေ့လာကြည့်တဲ့အခါမှာသတင်းတွေဟာဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီသတင်းစတင်ဖြစ်ပေါ်မှုနဲ့သတင်းအစနာတွေရရှိတဲ့အခါမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဌာနဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလူမှုအဖွဲ့အစည်းအသီးသီးကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနောက်ဘာသာရေးဆိုင်ရာအဖွဲ့အစည်းအသီးသီးကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေဒီအဖွဲ့အစည်းတွေကဒီသတင်းပေါ်မှာမိမိတို့ရဲ့ယက်တိချက်တွေမှန်မှန်ကန်ကန်နဲ့ရေရှည်ကိုမြှမှန်းပြီးတော့လေ့လာဆန်းစစ်သုံးသပ်သွားဖို့လိုပါတယ်ဒီသတင်းတွေအပေါ်မှာကျွန်တော်တို့အလေးနဲ့ထားပြီးတော့ချက်ချင်းအရေးယူဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါဒီမှလည်းကျွန်တော်တို့အားနည်းတာရှိပါတယ
်။သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကကြိုတင်ကာကွယ်အရေးယူမှုတွေကိုအလေးနဲ့ထားဆောင်ရွက်သင့်တယ်လို့လည်းဦးစစ်မြိုင်ကပြောပါတယ်
။သတင်းထုတ်ပြန်မှုကောင်းရင်အဲ့ဒီအခြေအနေကိုအချိန်မီထိန်းသိမ်းနိုင်တာမျိုးလည်းကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်ဒီဖြစ်စဉ်တွေမှာတော့နံပါတ်1အဲသေးဒီဖြစ်စေကြီးဒီဖြစ်စေသတင်းတွေကိုချက်ချင်းကျွန်တော်တို့တာဝန်ရှိတဲ့လူတွေကလေ့လာဆန်းစစ်ပြီးတော့သုံးသပ်ဖို့လိုတယ်။နံပါတ်2အဲ့ဒီတင်းနေပေါ်မှာတူတင်ကာကွယ်တဲ့အရေးယူဆောင်ရွက်မှုတွေကျွန်တော်တို့လုပ်ဖို့လိုတယ်။နောက်ပြီးတော့တင်းလေးကိုဤသူလူထုကိုအများဆုံးထုတ်ပြန်ပေးဖို့လိုတယ်။ဒါကတော့ကျွန်တော်တို့တက်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေပေါ့။ဂျန်နဲ့ကျွန်တော်တို့ဒီ community leader တွေနောက် CSO တွေအနေနဲ့လည်းဒီတင်းနေပေါ်မှာသူတို့အဖွဲ့အစည်းတွေအနေနဲ့အမှန်ကန်တဲ့ယက်တီချက်နဲ့ယက်တီပြီးတော့ပူးပေါင်းဆောင်ရွက်တဲ့သဘောတွေနဲ့ဆောင်ရွက်သွားမယ်ဆိုရင်ဒါတွေဟာဒီလိုဖြစ်ပွားစရာအကြောင်းမရှိဘူးလို့ကျွန်တော်အနေနဲ့တော့လေ့လာဆက်စပ်ရရှိပါလေလား။
အရက်ဖက်ခေါင်းဆောင်တွေဘက်ကလည်းဖြစ်ပွားမှုတွေမှာဗလိုက်မှုမရှိဘဲမှန်မှန်ကန်ကန်ရပ်တည်ပြီးတော့ဒေတာရင်းမှာဖွံ့ဖြိုးတိုးတက်မှုတွေကိုအလေးထားလှုံ့ဆော်သင့်ပါတယ်လို့အမျိုးသားလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူကအကြံပြုပြောဆိုပါတယ်
။ဒီနှစ်ဖက်နားလည်မှုကိုထိခိုက်စေမဲ့ဖြစ်စဉ်ဖြစ်ရပ်တွေကတော့လုံးဝအဆုံးသတ်သွားဖို့လိုတာပေါ့ဗျာ။ဆိုတော့ဒီဖြစ်စဉ်လေးတွေကနိုင်ငံတော်နဲ့အဖွဲ့အစည်းတီးရဲ့ဆောင်ရွက်နေတဲ့ငြင်းငန်းစွာအတူတကွာရှင်တွဲနေထိုင်ရေးဆိုတဲ့လုပ်ငန်းစဉ်ကိုတော့အနောက်ချက်ဖြစ်ပါလေဗျာဖြစ်တဲ့အတွက်ဒါတွေကိုမဖြစ်အောင်တာဝန်ရှိတဲ့လူတွေအနေနဲ့ဖိဖိစီစီနဲ့ဆောင်ရွက်ချက်တွေလင်းလင်းမြန်းမြန်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာလေးတော့ဒါကျွန်တော်တို့အကြံပြုခဲ့တာရှိပါတယ
်မတူကွဲပြားတဲ့အုပ်စုတွေကြားနားလည်မှုယုံကြည်မှုတည်ဆောက်ဖို့ကလည်းအရေးကြီးတယ်လို့ပြောပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသရင်းဖွံ့ဖြိုးတိုးတက်ရေးတွေနှောက်နှေးခဲ့ရတဲ့အပေါ်နှစ်ဖက်စလုံးကရန်လိုမုန်းတီးမှုတွေကိုရှော့ချပြီးတော့ဒေသကောင်းကျိုးကိုအတူလက်တွဲလုပ်ကင်ကြပါလို့မေတ္တာရက်ခံလိုတဲ့အကြောင်းလူ့ခွေကော်မရှင်အတွင်းမှကပြောပါတယ
်အဲကျွန်တော်တို့ဒီနှစ်ဖက်အဖွဲ့အစည်းတွေလည်းပဲနှစ်ဖက်ဒီခေါင်းဆောင်တွေနောက်ကျွန်တော်တို့ဘာသာရေးခေါင်းဆောင်တွေအနေနဲ့လည်းပဲနိုင်ငံတော်ရဲ့နိုင်ငံတော်ရဲ့အကျိုးပေါ့လေနိုင်ငံတော်ရဲ့အကျိုးပြည်သူတွေရဲ့အကျိုးဒါကိုလည်းရှေ့ရှုပြီးတော့စဉ်းစားဖို့လိုပါတယ်။နောက်နိုင်ငံတော်ကဒီမိုကရေစီနိုင်ငံတည်ဆောက်နေတဲ့အနေအထားကိုလည်းပဲသူတို့အနေနဲ့ဖဲသွင်းပြီးတော့စဉ်းစားဖို့လိုအပ်ပါတယ်။နောက်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုတွေလည်းပဲရက်ခတ်မှုရှိတယ်ဆိုတာလေးကိုတော့နှစ်ဖက်ကောင်းဆောင်တွေကအသိရှိနားလည်ဖို့လိုပါတယ်။အသိပညာပေးတဲ့အပိုင်းနဲ့ဆွေးနွေးတဲ့အပိုင်းတွေကလည်းဆောင်ရွက်နေတာရှိပါတယ်။ရေးချေကျိုးကိုမျှော်ဖို့ပြီးတော့ဆောင်ရွက်ဖို့လိုတယ်ဆိုတာလေးတွေကတော့တဖြည်းဖြည်းကျွန်တော်တို့သိရှိလာမယ်လို့ကျွန်တော်မျှော်မှန်းပါတယ်ဗျာ
ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့နှစ်တွေကနေစလို့ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူသေဆုံးခဲ့ရတဲ့အထိဖြစ်ရပြီးအိုးအိမ်တွေဖျက်ဆီးခံခဲ့ရတယ်လို့နှစ်ဖက်စလုံးကမိသားစုတွေလည်းဒုက္ခသည်တွေအဖြစ်အိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။ဒီလိုအဖြစ်အပျက်တွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်မှုတွေဖြစ်ခဲ့ကြတယ်လို့အစိုးရတာဝန်ရှိတဲ့သူတွေဘက်ကလည်းဖြစ်စဉ်တွေတိုင်းမှာကော်မရှင်တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုလှုံ့ဆော်နေကြရတာဖြစ်ပါတယ်ရှင်။